ဥနိုင်ကစုကမောင်ခင်ဗျာနေဆက်အခြေဆိုင်အရက်ဖက်အဖွဲ့စည်းတွေကနေပြီးတော့နိုင်ငံတော်တိုင်ပင်ခံဒေါအောင်ဆန်းစုကြည်စီကိုအဖွင့်ပေးစာပေးပို့ထားတယ်လို့သိရပါတယ်ဘလို့ရွေချက်နေများပေးပို့ထားလဲအဲ့ဒါလေးသိပြသည်ဗျာ
ဒီဆိုရပြောင်းလဲပါနော်ဒီမိုကရေစီကူပြောင်းကာလလည်းဖြစ်တယ်နောက်ဘတ်ချင်းနဲ့မှဒီဖက်ဒရယ်ပြောင်းစုနိုင်ငံဒီဆောက်ရင်းနဲ့တိုင်းနာများခွေကြီးကိစ္စလည်းရှိတယ်ဒီ26မှာ1988ကတည်းကဒီဒီမိုကရေစီရေလူခွေနဲ့တိုင်းနာရေမျိုးသမီးရေစတဲ့ရေရာကိစ္စများနဲ့ဒီလူမျိုးရေးကိစ္စပေါ့နော်ဆောင်ရွက်နေကြတဲ့နေဆိုင်မှာခြေပြုထားတဲ့ဖွဲ့စည်းတွေနေနဲ့ဒီကိုယ်မြေလီငင်းငင်းရေကလာပါနော် CSO တွေနည်းနည်းပါတယ်ပူပေါင်းဆွေးလို့ရမလဲဆိုတဲ့ညီလေးချင်းနဲ့ကျွန်တော်စာရေးရဖြစ်ပါတယ
်အခုအိတ်ဖွင့်ပေးစာပေးထားတဲ့ဒီအဖွဲ့စည်းပေါ်စုစုပေါင်းဆိုလို့ရှင်ဘလတ်လောက်များရှိမလဲဗျ
ကျွန်တော်တို့ဖွဲ့စည်း၄၀လောက်ရှိပါတယ်ထိုင်းမြန်မာနယ်စပ်မှာဒီမွန်လေးကျင်းတွေတခြားရရှမ်းပိုင်းနယ်ဒီရှိတို့ကချင်းဆိုအလေးဒီတိုင်းနယ်စပ်မှာခြေစိုက်တာရှိတယ်လို့နောက်ပြီးတော့ဒီဆိုမင်းနဲ့တခြားရခိုင်တခြားတို့ဒီဒီဖွဲ့စည်းတွေကလည်းအိန္ဒိယမှာခြေစိုက်တာရှိပါတယ်
ပြည်တွင်းမှာလာရောက်အခြေစိုက်လိုချင်တဲ့သဘောမျိုးလားဘယ်လိုပုံစံမျိုးနဲ့
ရချင်လဲဟုတ်ကဲ့ဟုတ်ပါတယ်ကျွန်တော်တို့မှာသူတို့ဖြစ်ပါဒီကျွန်တော်တို့လုံချုံစွာနဲ့ဒီပြန်လာနိုင်ဖို့ရည်ပေါ့နော်နောက်တစ်ခုကဒီပြန်လာတဲ့လုတ်ခဲ့တဲ့ကိစ္စတွေလည်းဒါပြန်လည်တိမတ်ပြည်ပြီးတော့နောက်ဒီမြန်တော့ဖြစ်တိုင်းရင်းသားတွေမှာတိုင်းရင်းသား CSA တွေပေါ့နော်တောင်းတာဖြစ်ဖြစ်လူနဲ့ဖွဲ့စည်းပြီးဖြစ်ဒီပြန်ရင်းကျွန်မကြီးလုပ်နေတဲ့ဒီဖွဲ့စည်းဖြစ်တို့ကတော့နိုင်ငံသားခွင့်ရတော့မှခံစားရတာမရှိဘူးပေါ့နော်ဒီပြည်နယ်မှာတရားဝင်ပါမယ်တရားဝင်ပြန်လဲဖွဲ့စည်းဖို့တရားဝင်လုပ်ငန်းတွေဝင်ဝင်ဆောင်ရွက်ဖို့အပြည့်ဖို့ဆိုတာမျိုးပါလိမ့်ကျွန်တော်ကြည့်ရပါတယ
်လက်ရှိအခြေအနေရဆိုလို့ရှိရင်ပြည်တွင်းမှာတရားဝင်မှတ်ပုတ်တင်လာရောက်လုတ်ကင်ပွင့်ဖို့အတွက်ကိုဆိုလို့ရှိရင်ဘလောက်များအခက်အခဲများရှိနေလို့လဲဗျ
ပြီးခဲ့တဲ့အချိန်မှာတော့ဒီမီဒီယာဖွဲ့စည်းတချို့ကတော့ခွင့်ပြုချက်တွေကြားနေတယ် CSU ဖွဲ့ကြတာနည်းနည်းခက်တာပေါ့နော်ပြီးခဲ့တဲ့ဆိုရလက်ထက်မှာလေတချို့လူတွေကလည်းခဏလောလာပြီးတော့မှဟိုအချိန်နေကောင်းလို့ပြန်ပြီးတော့မှဘာမှမလုပ်ခံရတဲ့ဖွဲ့စည်းတွေလည်းရှိတာပေါ့ဒါပေမဲ့ကျွန်တော်ညွှန်လဲတာကဒီသူဒီမိုကရေစီဆိုရဆိုတော့နည်းနည်းတော့ဝိုင်းဝန်းပြီးတော့မှဒါပြန်မပူချူပင်လာပါလိမ့
်အဲ့ဒီအိတ်ဖွင့်ပေးစာကဘယ်တုန်းကပြေပို့တိုက်လာတယ်ဗျဘယ်နေ့ရက်ဆွဲနေလဲ
အဲဒီမနေ့ကထုတ်ပြန်တာပေါ့ဒါပေမဲ့ဒီစာကိုလည်းတော့အောင်ဆုံးကြည့်စီရောက်အောင်လည်းကျွန်တော်တို့ကတနည်းထုံနဲ့ကျွန်တော်တို့ကြိုးကြားနေပါတယ်ထုတ်ပြန်တာမနေ့ရက်ဆွဲနဲ့ထုတ်ပြန်တယ
်လောလောဆယ်အချိန်နေမှာရောဒီနေဆက်မှာအခြေဆိုင်ရတဲ့အချိန်နေရောအခက်အခဲများရှိနေသလားသိလားဗျ
ဒီ2023လေးကဒီတိုင်းနာများညီငယ်ကြီးပြည်လက်တဲ့ခါမှာတော့ကျွန်တော်တို့ကတော့ဒီအတွင်းပြင်တဲ့ကုလန်ကုတော်လာဆက်ဆံမှုတော့ရှိတာပေါ့လေဆက်ဆံရကုပြည်နယ်မှာလာရတော့မှဒီတော်လာတဲ့ဓာတ်လေးရှိတာပေါ့ဒါပေမဲ့ဒီလုပ်ငန်းတွေကြတော့တရားဝင်ဆောင်ရွက်တာတွေတော့ဆောင်ရွက်ဖို့ခက်ခဲတာတွေရှိသေးတာပေါ့ဒီဒုက္ခတွေတွေနဲ့ IDP တွေအတွက်ဒီလူမျိုးရေးလုပ်ငန်းကစေးလုပ်ငန်းလုပ်ကင်နေကြတဲ့အဖွဲ့အစည်းတွေကြတော့သူတို့ကတော့ဒီဒုက္ခတွေများနဲ့အတူရှိနေသေးပဲပေါ့နော်ဆိုတော့ဒီနိုင်ငံကကူညီတွေကများတော့ဖြစ်ပြီးတဲ့မှာလာချေစိုက်တာရှိတော့ပြင်မဲ့မှာကူညီတွေနေပါလာတာအဲ့ဒါလည်းတစ်ခုရှိတယ်နောက်ပြီးတော့ဒီဒုက္ခတွေလေး IDP တွေကိုဒီညီငယ်ကြီးကိစ္စနဲ့လည်းတိုက်ရိုက်သက်သက်ဆက်နေဆိုတော့ညီငယ်ကြီးကိစ္စမှာဆွေးနွေးပြီးတော့ဒီဒုက္ခတွေပြန်လည်နေစရာချထားရေးနောက် IDP ပြန်ဒီအချထားရေးဒီလိုကိုဒီကူညီပေးရေးကိစ္စတွေအားလုံးပေါ်ဒါမှပြင်မြင်နေကျွန်တော်မှာကဟိုကမှာအချိန်ရတယ်နည်းနည်းတော့
ဟုတ်ကဲ့ဦးနိုင်ကစုမင်းအခုလိုပြကြပြတာကျေးဇူးများကြီးတယ်ပါခင်ဗျာ
ဟုတ်ကဲ့